မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်အောက်တိုဘာလ22ရက်အင်္ဂါနေ့ညနေခင်း6နာရီခွဲနဲ့9နာရီအစီအစဉ်တွေကိုလိုင်းတိုမီတာ19.25တို့ကနေတိုက်ထုတ်လွှင့်နေပါပြီ။ကျမနင်္ဂလာပါဒီကနေ့အစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။ကျမအေးတနာကြပါရှင်။စီးပရိပခါတွေဖြစ်နေတဲ့ဆီးရီးယားနိုင်ငံအရှိမြောက်ပိုင်းကနေကတ်စ်တပ်ဖွဲ့တွေဆက်ပြီးတော့ဆုတ်ခွာပြီးမဲ့လေအမေရိကန်နဲ့တူရကီကြားရယူထားတဲ့ပြစ်ခတ်ရက်စဲရေးသဘောတူညီမှုတက်တန်းကုံဆုံးသွားတဲ့နဲ့တူရကီကစစ်ဆင်ရေးတွေပြန်ဆမယ်လို့ပြောပါတယ်။ဤဥရောပသမဂ္ဂကနေပြီးတော့ဗြိတိန်နိုင်ငံထရပ်ဖို့အတွက်ဗြိတိရှ်ဝင်ကြီးချုပ်တင်သွင်းတဲ့အစီအစဉ်နဲ့ပတ်သက်လို့ဒီကနေ့ဗြိတိရှ်အောက်လွှတ်တော်မှအရေးကြီးတဲ့မဲခွဲဆုံးဖြတ်မှုနှစ်ခုလုပ်ဖို့ရှိပါတယ်ရှင်။ဒီလိုမျိုးနိုင်ငံတကာနဲ့ထိပ်တန်းရပြည်တွင်းသတင်းတွေကိုပြောပြပေးသွားဖို့ရှိပါတယ်နန်းလောင်ကြီး
။ကောင်းပါပြီရှင်။ဘင်္ဂလားဒေ့ရှ်တင်ငံကိုရောက်နေကြတဲ့ဒုက္ခသည်29ဦးဟာဒီကနေ့မနက်ပိုင်းမှာတော့ရခိုင်ပြည်နယ်မောင်တော်မြို့နယ်တောင်ပြိုလက်ဝဲစခန်းကနေပြန်လည်ဝင်ရောက်လာပါတယ်
။အားလုံးပေါင်း29ရောက်ပါပြီ။အိမ်အောင်စု6စုပါခင်ဗျာ။ဟုတ်။အဲဟိုဟာမွတ်စလင်ကြီးပါပဲခင်ဗျာ။ဟုတ်။အိမ်လူမှာပါသေးပါဗျာ
။လူဝေမှုကြီးချက်ရေးဌာနတို့ညွန်ကြားရေးမှုဦးအောင်ဖြိုဟန်ပြောသွားတာပါရှင်။အပြည့်စုံကိုတော့မကြခင်ကြမှာပါ။ဒါအပြင် value change လို့ခေါ်တဲ့မြန်မာနိုင်ငံရဲ့ထုတ်ကုန်တွေအပေါ်စင်ကဲတမိုးပြောင်းလဲမှုမှာအခြားအာရှနိုင်ငံတွေနဲ့ဤသူအောင်မြင်လာစေရေးစီးပွားရေးပညာရှင်တွေရဲ့အမြင်တွေကိုတင်ပြသွားမယ်အပြင်နိုင်ငံတကာသတင်းမှာတော့ဂျပန်ဧကရာဇ်ရဲ့အနန္တသဘင်အခမ်းအနားအကြောင်းကိုကြားဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့ညနေခင်းထိပ်တန်းရောက်သတင်းတွေကိုမအေးတနာကျော်နဲ့မခင်ဖြူတွေတို့ကပြောပြပေးကြပါအောင်ရှင်။
စီးပရိပခါတွေဖြစ်နေတဲ့ဆီးရီးယားနိုင်ငံအရှိမြောက်ပိုင်းကနေပြီးတော့ကတ်စ်တပ်ဖွဲ့တွေဆက်ပြီးတော့ဆုတ်ခွာနေပေမဲ့လည်းအမေရိကန်နဲ့တူရကီကြားရယူထားတဲ့အပြစ်အခတ်ရက်စဲရေးသဘောတူညီမှုတက်တန်းကုံဆုံးသွားတာနဲ့တူရကီကစစ်ဆင်ရေးတွေပြန်ဆမယ်လို့တူရကီသမ္မတရီဂျစ်ဒါယစ်အာဒိုဝမ်ကဒီကနေ့အင်္ဂါနေ့မှာပဲပြောသွားပါတယ်။အော်တိုဝါလကုံမှာတွေ့ဆုံမဲ့ဆီးရီးယားဖွဲ့စည်းပုံအခြေခံဥပဒေကော်မတီအနေနဲ့ခိုင်မာတဲ့တိုးတက်မှုဖြစ်ထွန်းအောင်လို့ဘယ်လိုလှုပ်ဆောင်နိုင်လဲဆိုတာကိုရုရှားသမ္မတဗလာဒီမီယာနဲ့ပူတင်နဲ့ဆွေးနွေးမယ်လို့လည်းရုရှားကိုနိုင်ငံတော်ခီးစဉ်မသွားခင်မှာမစ္စတာအာဒိုဝမ်ပြောသွားခဲ့ပါတယ်။အခုဖြစ်နေတဲ့စီးရီးပြည်ပခါမှာနေဆက်ကနေပြီးတော့ cuts YPG တပ်ဖွဲ့တွေဆုတ်ခွာနိုင်အောင်လို့တူရကီကနေဆက်ဖြတ်ကျော်စစ်ဆင်ရေးတွေကို9ရက်ရပ်ဆိုင်းထားတာသဘောတူထားတာဒီကနေ့အင်္ဂါနေ့ Greenwich Center ချိန်ည9နာရီမှာတက်တန်းကုံဆုံးမှာဖြစ်ပါတယ်Cast ရဲ့ YPG တပ်ဖွဲ့တွေဘေးကင်းရှင်းရေးနယ်မြေတတ်မှတ်ခြင်းနဲ့အစီရီးယားအရှေ့မြောက်ပိုင်းနယ်စပ်တစ်လျှောက်နယ်မြေကနေထွက်ခွာရမယ်လို့တူရကီကပြောထားတာပါ။နိုင်ရီ120ကျားပြစ်ခတ်ရက်စဲရေးကိုတော့ American ဒုသမ္မတ Mike Pence နဲ့ပြီးခဲ့တဲ့ကြာသပတေးနေ့ကပဲတူရကီရယူခဲ့တာဖြစ်ပါလိမ့်ရှင်
။ကနေဒါနိုင်ငံထွေထွေရွေးကောက်ပွဲမှာလက်ရှိအာဏာရ Liberal Party ကအမတ်နေရာလုံလုံလောက်လောက်ရလိုက်ပြီးတဲ့နောက်မှာတော့လက်ရှိဝန်ကြီးချုပ် Justin Trudeau အနေနဲ့ဒုတိယတပ်တန်းဆက်အုပ်ချုပ်ခွင့်ရသွားပါတယ်။ရွေးကောက်ပွဲအနိုင်ရချောင်းကိုတော့ဝန်ကြီးချုပ်ထရူဒိုကဒီကနေ့အစောပိုင်းမှာပဲကြေညာပါတယ်။ကနေဒါရုပ်သံဌာန Canadian Broadcasting Corporation ရဲ့ကြေညာချက်အရဝန်ကြီးချုပ်ထရူဒိုရဲ့ Liberal Party ဟာအမတ်နေရာ338နေရာရှိတဲ့လွှတ်တော်မှာ159နေရာအနိုင်ရပြီးအပြတ်အသတ်အနိုင်ရတာတော့မဟုတ်ပါဘူး။လွှတ်တော်နေရာအများစုနဲ့အပြတ်အသတ်အနိုင်ရဖို့အတွက်ဆိုရင်တော့အမတ်နေရာ190ရဖို့လိုပါတယ်။ဒါကြောင့်လက်ရှိရလက်အရာကတော့ဝန်ကြီးချုပ် Trudeau အနေနဲ့ဒီအမတ်နေရာ24နေရာရထားတဲ့ပြုပြင်ပြောင်းလဲရေးလိုလာတဲ့ New Democrats Party နဲ့ညွန်ပေါင်းအစိုးရဖွဲ့ရမှာပါ။ကနေဒါပြည်သူတွေဟာအကွဲကွဲပြားပြားဖြစ်မှုတွေအစိုးပြင်မှုတွေကိုလက်ခံတဲ့သူတွေမဟုတ်တဲ့အကြားဝန်ကြီးချုပ် Trudeau က Montreal မြို့ကရွေးကောက်ပွဲဌာနချုပ်မှာအောင်ပွဲခံနေကြတဲ့သူ့အပေါ်ထောက်ခံသူတွေကိုပြောဆိုသွားပါတယ်။ကမ္ဘာရာသီဥတုဖောက်ပြန်ပြောင်းလဲမှုပြဿနာကိုတိုးတက်တဲ့အပြောင်းလဲလိုလာတဲ့အယူအဆတွေခိုင်မာအားကောင်းတဲ့လှုပ်ဆောင်ချက်တွေနဲ့ကင်တွယ်သွားဖို့လိုလာပြီးအခုလိုပြည်သူတွေကမဲပေးခဲ့ကြတာဖြစ်တယ်လို့လည်းဝန်ကြီးချုပ်ကပြောပါတယ်။ဥတုရာသီပြောင်းလဲမှုပြဿနာနဲ့ကုန်သွယ်ရေးကိစ္စတွေမှာသဘောထားကွဲလွဲမှုတွေရှိနေတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကလည်းအခုလိုဝန်ကြီးချုပ်ထရူဒိုရွေးကောက်ပွဲမှာအနိုင်ရလိုက်တဲ့အတွက်ဝမ်းသာဂုဏ်ယူကြောင်းကို Twitter လူမှုကွန်ရက်ပေါ်ကနေရေးသားပြောဆိုခဲ့ပါတယ်ရှင်။
အေးဥရောပသမဂ္ဂကနေပြီးဗြိတိန်နိုင်ငံထွက်ဖို့ဗြိတိရှ်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်တင်သွင်းတဲ့အစီအစဉ်နဲ့ပတ်သက်ပြီးတော့ဒီကနေ့ဗြိတိရှ်အောက်လွှတ်တော်မှာအရေးကြီးတဲ့မဲခွဲဆုံးဖြတ်မှုနှစ်ခုလုပ်ဖို့ရှိပါတယ်ညနေပိုင်းမှာဥရီပြုံမတ်တွေကမစ္စတာဂျွန်ဆန်တင်သွင်းထားတဲ့စာမျက်နှာ115မျက်နှာပါရုပ်သိမ်းရေးသဘောတူညီချက်မူကြမ်းကိုအတည်ပြုပေးရမှာဖြစ်ပါတယ်အဲ့ဒါဆိုရင် EU ကနေနှုတ်ထွက်တဲ့သဘောတူညီချက်ကမူအဖြစ်အတည်ဖြစ်သွားပါမယ်ဒီလိုအတည်ပြုလိုက်နိုင်ရင်တော့ဒါကိုဥပဒေဖြစ်နဲ့မြန်မြန်ဆန်ဆန်နဲ့တုံးရအတွင်းမှာတရားဝင်အတည်ပြုဖို့နောက်ထပ်ဥပဒေမူကြမ်းကိုမဲခွဲဆုံးဖြတ်ရမှာပါဗြိတိန်နိုင်ငံ EU ကလည်းနှုတ်ထွက်ဖို့စီစဉ်ထားတဲ့အတိုင်းနောက်သတင်းပတ်ကြာသာရင်းနဲ့မတိုင်မီမဲခွဲဆုံးဖြတ်တာဥပဒေကိုပြဋ္ဌာန်းတာတွေလုပ်ဖို့အတွက်အစိုးရမှာအချိန်လုံလောက်ရှိသလားဆိုတာမရှင်းလင်းပါဘူးပြီးခဲ့တဲ့ကြာသာရင်းနဲ့ကတော့ Note where the board when you move to Kugu, Mr. Johnson. The time you know, second and I get it, Matima Bay, Yayunanga be melee. Britain note where you say the board when you chedrigo. They tie me nine bureau through a deep you ame ude, a deem a pew nine mache, Mr. Johnson. You gong down in a yayu tire, did the board when you jago, talk and down, make where some chef po, sign and tabai. Bureau Britain note where Mugos, and why lagonti, she sign people. You gong down racy, Mr. Johnson go say kindness, some chef chedrigo. Target Abbe met Mr. Johnson at Dago the board to Lemet, Tomabe Wow. Do Dilo, Yashi Zinago the bomb do, so they sat as Angobe, Lemet to Bro Yebu Gavari. British Amadrigaro, you go no trayama, the Tao Uyoba Nang and Rene, the board to Nimu Yayu Bro, no tremola. May you win it, no tremola. Tama Moile, Lurusana, can you wear the coup? Tabro, Jimba Malasurago, a chaiting, swinging it, Amarishi.
American do the Mara Hong Chu, Biden, Tapit Ruzang, Sozan, Sisi Babu, Ukraine Suyago, Pia Baby, Ukraine will be made American yet Kunyugu, Tamra Donne Trumga, Sangan Gede, Kesane, Tamrago, Yubu, Aluto Democrat, Madriga, Sozan Sisi Nirama, Digni Maro, Ukraine Sanya, American Tan Maha, Lutoma, Mimian Sisi Kamalime. Tamra in Bureau Yellow Sound Chatrina, Patalu, Suing Jango, the Chasuya Ayashi Chune, Saida, Satwe, Piosu Gerane, Patapiro, Ukraine Sanya, American Tan Maji, will. That Matt Howe, William Taylor, Dignit Lutro Madriga, Mimian Jamaba. Nangay Lo Shamu to Ku Atre, Ugringo Bime, Lunuisaya, Taubanrigo, Sangangeraha, My Maya Jade Itza, that Matt Howe Tilaga, Suya Yashi Chugu, Saida Biogeraba. Lame Natownese, American Tamra, Yuga Puema, Democratic Party, yet Tamra Long Pila Nanji Shinide, two Tamra Hong Chu Biden, eh? Ugrima, Lolokabu, Mr. Biden, yet Tapitu, Jango, Sosa, Sibibu, Ugrain Tamrago, Tamra Trumga, Sulena Nasangayanima. Phone is set with a gap yogirane, patalu, so in it out. Taulai yashi hout uga, Sonsan yi mujogu, tanjaka yagani, Tamaraya di loya dread, the Sonsan same muriguro, Democrat Lutro, Madri, Usambi, the Yawin Satin lagerawa. Benugo sit on a joe ye, Russian and Ukraine sayam, where I tell memory my bawangere, do let out Gagoye Winji, Laura Kubale, Manapia Bohuni dying, digisago, Lutro, my sissy Mimian Kayama preparation.
And then Yenny Bet Mimavada season ago. Yenny Chownaigogani Kunanaiti. Lindomida Seco, Kilohats Dickon Chowshitonia. Lindomida Seco, Kilohats Dinganga Changane. Lindomida Nesanga, Kilohats Dittic Go Changarogani, Tolan Binivarish. Bio American Tangani did our in the Rene Sepio of Jobja Bidawa Mission. Malaysia Wenjijo Hong Najib Razaha, Malaysia Soya by Wen MDB, Yinim Mion and Mulung and Gigani, Bessanigo, Luetonza, Lobro, Yayunalo, Data Senator Quetta, Locale, a Soya Shinriga, Digni Bedia Yuma shall let it be Dawai. Timu Yabatamaz on Diego, she said Timothy, the other Giga, some chapel since Andy Rapsipai. T. Shelter of my barbu, Mindigabe, Yaduga, no treadwire, Winjijo Hongye, Shinny Puegaro. T. Ayoma didn't do it at Celedriga, Mr. Najib, a pishiris rat, that dim a piano, superb, Genchi Bavari. Mr. Najiga, Yaduga, and Pesha can be in a matata, swear the duty of Mimianele, T. Aswear can gay a bigate, a bilagaro, when MDB gom dine better de Patamaus on Diagrima. Diyayin san yawari. Ogo la maro so yabaka shao leje di bi da din dinge piro. Digini ingani ma diyege ne diye lu na pelu ngaa shi niri. Diya du ji shi mong ma bian lan chi din shao leje piro. Di diye guin shi se mse sura nuwe ma se diye ni ma e song pia bi ma wa. So ya shi niri garo di mu gu diya yong piang piro jana bi bu le shao ta ge baari. Ba jang di lu diya yong piang piro shao ta ya le sura jang bia jen me bi bi me. A kulu miu diya a te diya yong u piang kai na miu ga di mu belao ji le sura gu bia ta ni baari shi.
American Vidang Suha, Mulula Ete, Gondo Yisipwe Piao, Loni Rajao, Tio Pagale, Kuya, Josie Wago Gagwebu, Luete, Dumpia Muri, Lodwa Melu, Tio Nangano, Gansi Wilepe, Nangazai, Wijile Pite, Wanyiga, Tikini Pio Jalai Bari, Suslanang and Bamu Malo de Drins, Ashin Word Kuma, Edalu Pio Geraba. American Tamra in Bureau, Gondo Yi, Echambi, Peter Navaruga, Tuyasa Outrema, Tio Santi Yi, Suwai Pinyashin, Namet Kugu, Lodjan Panti Hita Gerajao, Dan O Piare, Echao, Tio Nangazai, Wijiga, Pio Bari. Tilo Yeta Muriha, Lina Muboma, Chicken, Muarari Pilazi Rajao, and the Miabi, my Maya Jare, Lule Wunjiga Piovare. Bigger at Rembaga, Pinay Sasan Kuma, Emiro Gondoi, Echambi, Navaruga, Rumvara, Sure, Siway Pinyashin, Nambet Ku, Panti, Yigetlu, the Chasa O Chao Male, Dinamegu, Tongeraba, Navarugaro, Tutonga, and Nameha, a pure tete, Kalan Namet Kunin, Tongera Pipi, the Gay Pipiago, Pioram Hobe, Piovi, the Tetre, Tongera, Lutinaja Topian Pioga Variation.
ဂျပန်နိုင်ငံမှာအေဂရစ်နာရူဟီတိုဟာဒီကနေ့အောက်တိုဘာ22ရက်နေ့မှာပဲဗိသိက်ခံနန်းတပ်ပွဲကိုရှေးဆင်လာနဲ့ကျင်းပခဲ့ပါတယ်။ဒုတိယကမ္ဘာစစ်နောက်ပိုင်းပထမအဆုံးဂျပန်အေဂရစ်ဖြစ်လာတဲ့သူကသူ့ရဲ့ဖခင်တရားအယိုက်အယားကိုဆက်ခံသူဖြစ်ပါတယ်ရှင်။
ဒီကနေ့ညနေခင်းထိတ်တန့်ရောက်တဲ့နေကိုမအေးသနာကျော်နဲ့မခင်ဖြူတွေတို့ကကြေညာပေးသွားတာပါရှင် VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆက်မနာ permis.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းနားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်သွားပါမယ်ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိနေတဲ့ဒုက္ခသည်29ဟာဒီကနေ့မနက်ပိုင်းမှာရခိုင်ပြည်နယ်မောင်နှုံမြို့နယ်တောင်ပြိုလက်ဝက်ခန့်ကနေပြန်လည်ဝင်ရောက်လာပါတယ်။ပြန်ရောက်လာတဲ့မွတ်စလင်ဒုက္ခသည်အိမ်နောက်စု6စုကိုတော့ရခိုင်ပြည်နယ်တွင်လူသားချင်းစာနာမှုကူညီထောက်ပံ့ပေးရေးပြန်လည်နေရာချထားရေးနဲ့ဖွံ့ဖြိုးရေးစီမံကိန်း UEHRD အစီအစဉ်အရပြန်လည်လက်ခံခဲ့တာပါ။ဒီတင်ဆက်ကိုတော့ VOA မြန်မာပိုင်းရဲ့တင်ဆက်ထောက်ကိုမိုးစောကတင်ပြထားပါတယ်။
ဟုတ်ကဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေတဲ့ဒုက္ခသည်တွေဟာနှစ်ဖက်အစိုးရညှိနှိုင်းပြင်ဆင်ထားတဲ့တရားဝင်လွှဲပြောင်းရေးအစီအစဉ်အရပြန်လာသူတွေမရှိပေမဲ့မိမိသဘောဆန္ဒအလျောက်ပြန်လို့သူတွေကတော့မြန်မာအစိုးရနဲ့ညှိနှိုင်းပြီးပြန်လာနေတာဖြစ်ပါတယ်ဒီကနေ့မနက်မှာလဲဒုက္ခသည်တချို့ဟာတောင်ပြိုလက်ဝဲလက်ခံရေးစခန်းကနေတဆင့်ပြန်လည်ဝင်ရောက်လာကြောင်းအဲ့ဒီစခန်းကလူဝင်မှုကြီးကြပ်ရေးဌာနဒုတိယညွှန်ကြားရေးမှူးဦးအောင်ဖြိုးဟန်ကပြောပါတယ်
မနက်ရှင်းလာအီတို့ကရောက်ပါတယ်ခင်ဗျာအားလုံးပေါင်း29ယောက်ပါဘူးအိမ်နောက်စု6စုပါခင်ဗျာဟောအဲဟောဟောမစင်နေကြီးပါပဲခင်ဗျာဟောအရှင်သူမပါသေးပါဘူးဟောသူတို့ဝင်လာတာတော့အခုသူယူရေးရှာကြီးအစီအစဉ်နဲ့ပေါ့နော်ဟောယူရေးရှာကြီးအစီအစဉ်နဲ့ဝင်လာတဲ့အခါကျတော့ကျွန်တော်တို့သူတို့ဟိုဟောလုံတော့လုံဒီတိုင်းပဲကျွန်တော်တို့ဒီမှာရှင်းနာကြီးတို့ရောက်တယ်ဆိုတော့ကျွန်တော်တို့ရှင်းနာကြီးခွဲတော့ကနေစပြီးတော့မှကျွန်တော်တို့ပါလဆလုပ်ငန်းကြီးစနေဆောင်ရပါတယ်ခင်ဗျာဒီတနာကြီးတို့မှာတော့သူတို့ဟောလောင်မှုအောင်စကန်ကိုဆိုရဲကျွန်တော်တို့ဒီနာဂကတိအစီအစဉ်နဲ့ပို့ဆောင်မှာဖြစ်ပါတယ်ကို
စခိုင်းပြည်နယ်အတွင်းလူသားချင်းစာနာမှုကူညီထောက်ပံ့ရေးပြန်လည်နေရာချထားရေးနဲ့ဖွံ့ဖြိုးရေးစီမံကိန်း UEHRD အရပြန်လည်လက်ခံတဲ့အစီအစဉ်ကိုဦးအောင်ဖြိုးဟန်ကအခုလိုရှင်းလင်းပြောဆိုပါတယ
်တို့ဟိုဘက်စခန်းကိုရောက်နေတဲ့အချိန်မှာကျွန်တော်တို့ဒီဘက်ကိုတို့ကပြန်လာကြပါတယ်ဆိုပြီးတော့မှအထွေထွေအုပ်ချုပ်ရေးဦးကြီးဌာနနဲ့ဆက်သွယ်လာတော့အထွေထွေအုပ်ချုပ်ရေးဦးကြီးဌာနနေမှာတို့ဇာနေ record တွေယူပြီးတော့မှကျွန်တော်တို့ဒီရွေးရတယ်ကိုတင်ပါတယ်ခင်ဗျာဒီနေ့အခါကျ UEHR ကိုတင်ဖို့အတွက်ကကျွန်တော်တို့ဒီကျွန်တော်လာဝကနေမှဒီမှာအင်အားစုစင်းရှိရှိဖြစ်စီပါတယ်။နောက်ကျွန်တော်တို့ SVU ရဲတို့ကနေမှပေါ့ဟိုပြန်ပတ်မှုမှပါဝင်မှုရှိရှိအဲ့အိမ်နဲ့ဖို့စစ်ဆေးပြီးတော့မှအဲ့ report တွေမရှိပါဘူး။ပြည်ရဖြစ်ပါတယ်ပေါ့နော်။ကျွန်တော်တို့ကြီးကလည်းဒီမှာနေတဲ့သူဟုတ်ပါတယ်ဆိုတော့အချက်လက်တွေနဲ့တို့တင်ပါတယ်ခင်ဗျာ။ပြန်တော့ဟို UEHR တွေကနေမှပြန်လည်စစ်ဆေးပြီးတော့မှအတူဒီအဖွဲ့တွေကိုပြန်လည်ဝင်ရောက်ခွင့်ပြုပါတယ်ဆိုတော့ကျွန်တော်တို့ခွင့်ပြုချက်ကြပြီဆိုရင်သူတို့ဝင်လာတာနဲ့ဒီကျွန်တော်တို့စီစစ်ပြီးတော့မှပြန်လည်လက်ခံတာဖြစ်ပါတယ်
။မောင်တော့ KI အုပ်ချုပ်ရေးမှုဦးစိုးအောင်ကတော့မိမိစန္ဒအလျောက်ပြန်လည်ဝင်ရောက်လာသူ300ကျော်သွားပြီဖြစ်ကြောင်းပြောပါတယ်။ဒါပေမဲ့တဖက်နိုင်ငံကပြန်လာလိုသူတိုင်းကိုလက်ခံတာမဟုတ်ကြောင်းနဲ့လက်ရှိပြန်လာသူတွေကိုနေရာချထားတဲ့အခြေအနေကိုအခုလိုဆက်ပြောပါတယ
်။ကျွန်တော်တို့ဒီမှာနေသွားတဲ့လူနေတော့တာမှန်တယ်ဂျပန်နဲ့ပါဝင်နေမရှိဘူးသူတို့တွေကဒီမှာပြန်နေကြမှာပဲဆိုပြီးတော့မှကျောက်မှာကျွန်တော်တို့ဆစ်ပြီးတော့မှအစိုးရဘက်ကတင်နိုင်ငံတော်အစိုးရကတင်ဒီနိုင်ငံတော်အစိုးရလက်ခံဆိုတဲ့အချိန်မှာလက်ခံတာနိုင်ငံတော်မဟုတ်ဘူးပြန်လာကြတိုင်းတော့ပြန်လာလို့မရဘူးလေ။နောက်ဘက်ကမှာဆက်နာပဲသူတို့နေကြမရှိဘူးဆိုရင်တော့စေမျိုးလည်းမရှိဘူးကနလည်းနေကြရလည်းမရှိဘူးဆိုတော့နောက်ဘက်ကမှာထားတာပေါ့။အခုကပြန်ဝင်တဲ့လူတွေကသူတို့အကုန်လုံးကရင်ထဲကလည်းသူတို့ကသူတို့ဟိုဘက်ကဒီဘက်အမျိုးတွေကိုချိတ်ဆက်ပြီးတာဒီဘက်ကလည်းအေးအေးချမ်းချမ်းရှိတယ်သူတို့အမျိုးတွေကလည်းလက်ခံမယ်ဆိုတော့ကျွန်တော်နောက်ဘက်ကအတင်းထားလို့ကိုမရတာသူမျိုးတွေရှိသူတို့တွားနေရတယ်
လာဖို့ခေါင်စခန်းကတော့ပြန်လာသူတွေအတွက်ယာယီနေရာချထားမဲ့ဂျာစခန်းဖြစ်ပါတယ်2019ခုနှစ်ဩဂုတ်လတုန်းကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့ရဲကင်းစခန်းတွေကိုစီးနင်းတိုက်ခိုက်ခဲ့တဲ့ ARSA ရိုဟင်ဂျာအစွန်းရောက်အဖွဲ့ကိုမြန်မာလုံခြုံရေးတပ်ဖွဲ့တွေကလိုက်လံရှင်းလင်းတဲ့စစ်ဆင်ရေးတွေရဲ့နောက်ဆက်တွဲအဖြစ်တိမ်းနဲ့ချီတဲ့ရိုဟင်ဂျာတွေဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခိုလုံခဲ့ကြပါတယ်မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အတိအမှတ်ပြုလက်ခံမထားပေမဲ့ဒုက္ခသည်တွေကိုစီစစ်ပြီးပြန်လည်လက်ခံမှာဖြစ်ကြောင်းပြောဆိုထားပါတယ်။ဒုက္ခသည်တွေပြန်လည်လက်ခံဖို့အတွက် UNHCR ဘင်္ဂလားဒေ့ရှ်နိုင်ငံတို့နဲ့လည်းတရားလက်မှတ်ရေးထိုးသဘောတူထားပေမဲ့လက်တွေ့အစီအစဉ်တွေကတော့အခုအထိအကောင်အထည်မဖော်နိုင်ဘဲဖြစ်နေပါတယ်။
ရှိမှာပြ New York မြို့ကုလသမဂ္ဂအထူးရဲ့ညီလာခံမှာဒီသတင်းပတ်ထဲကြလို့ရှိရင်မြမအရေးနဲ့ပတ်သက်ပြီးတော့ဆွေးနွေးစရာတွေရှိနေပါတယ်။ထူးခြားမှုကတော့တစ်ချိန်လုံးကဒီမိုကရေစီရေးနဲ့လူ့အခွင့်အရေးပြောနေတဲ့ NLD ပါတီအခုအစိုးရဖြစ်ချိန်မှာ မြန်မာနိုင်ငံရဲ့လူခွင့်အခြေအနေတွေနဲ့ပတ်သက်လို့ကုလသမဂ္ဂမျက်နှာစာမှာအတော်လေးဝေဖန်ခံနေရတာပါဒါကြောင့်မလို့ဒီလာမဲ့အင်ကာနေတဲရိုက်လေလိုက်အစီအစဉ်မှာလက်ရှိမြန်မာနိုင်ငံရဲ့ကုလသမဂ္ဂဆက်ဆံရေးကိုတုံ့သက်ဝေဖန်ဆွေးနွေးကြပါမယ်ပါဝင်ဆွေးနွေးလူတွေတို့ရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်ကြိုတင်ပေးပို့ထားမယ်ဆိုရင်တဲရိုက်လေလိုက်အစီအစဉ်ထုတ်လွှင့်ချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုန်းတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323822994ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ်သတင်းရှင်တွေကိုကြိုဆိုပါရစေခင်ဗျာ
။တိုင်းရိုက်လေလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။အခုတော့စီးပွားရေးဆိုင်ရာသတင်းတပုတ်တင်ပြချင်ပါတယ်။မြန်မာနိုင်ငံဟာထုတ်ကုန်တွေအပေါ်စင်ကဲတန်ဖိုးပြောင်းလဲမှုလို့ခေါ်တဲ့ value change မှာတခြားအာရှနိုင်ငံတွေနဲ့တူအောင်မြင်လာဖို့ဆိုရင်နိုင်ငံခြားရင်းနှီးမြှုပ်နှံမှုကအထူးကြပါမယ်သူတည်တနာအစီအစဉ်တွေနဲ့အစိုးရရဲ့ပါဝင်ရင်းနှီးမြှုပ်နှံမှုကလည်းအရေးကြီးတဲ့အကြောင်းစီပေါ်ရေးပညာရှင်တွေကပြောပါတယ်မြန်မာနိုင်ငံရဲ့ကုန်သွယ်ဖက်နိုင်ငံတွေအချင်းချင်းကြားမှာတွေ့နေရတဲ့မပြေလည်တဲ့ကိစ္စတွေကိုအစိုးရပုဂ္ဂလိကပူးပေါင်းပြီးတော့ဆွေးနွေးအဖြေရှာဖို့အာရှဖွံ့ဖြိုးရေးဘဏ် ADB နဲ့စီပေါ်ရေးနဲ့ကုတန်ရောင်းဝယ်ရေးဝန်ကြီးဌာနတို့ဒီကနေ့ရန်ကုန်မှာဆွေးနွေးပွဲတစ်ရက်ပူးပေါင်းကျင်းပပါတယ်ပြေဆုံကိုတော့အခမ်းအနားကိုကိုယ်တိုင်တွေ့ရောက်တင်ယူခဲ့တဲ့ကုစောထက်ကတင်ပြထားပါတယ်
။နိုင်ငံတကာနဲ့ဈေးကွက်ချိတ်ဆက်ထားတဲ့ကုန်သွယ်ရေးမှာမြန်မာနိုင်ငံဟာတခြားနိုင်ငံတွေလိုပဲအောင်မြင်အောင်လုပ်နိုင်တဲ့သင်ခန်းစာရေးရယူနိုင်ဖို့ရည်ရွယ်ပြီးအာရှဖွံ့ဖြိုးရေးဘဏ် ADB နဲ့အာရှစီးပွားရေးပညာရှင်တွေပါဝင်တဲ့အလို့ယုံဆွေးနွေးပွဲကိုဥဆောင်ကျင်းပကြတာပါ။ Value Chain လို့ခေါ်တဲ့ကုန်စည်ထုတ်လုပ်ရေးကွင်းဆက်မှာအစိုးရကနိုင်ငံခြားရင်းနှီးမြှုပ်နှံမှုကိုဖိတ်ခေါ်နေရတဲ့ကမ္ဘာဈေးကွက်ကိုထိုးဖောက်နိုင်ရေးကိုပြည်တွင်ကစီးပွားရေးလုပ်ငန်းရှင်တွေနဲ့ချိတ်ဆက်လှုပ်ဆောင်ဖို့အချိန်ရောင်းနေပြီလို့မြမလူမှုစီးပွားဖွံ့ဖြိုးတိုးတက်ရေးအဖွဲ့အမှုဆောင်ညွှန်ကြားရေးမှူးဒေါက်တာဇော်ဦးက VOA ကိုအခုလိုပြောပါတယ
်အစိုးရရဲ့အခန့်ကဏ္ဍပို့ပြီးအရေးကြီးတာတယ်ပေါ့နော်ပြီးရင်တော့အစိုးရရဲ့ဥဆောင်မှုကလည်းပို့ပြီးအရေးကြီးတာတယ်အစိုးရကနိုင်ငံခြားရင်းနှီးမြှုပ်နှံမှုကိုတိတ်မျောနေလို့မရဘူးကိုယ်နိုင်ငံထဲမှာပဲရှိနေတဲ့ပြည်တွင်းလုပ်ငန်းရှင်တွေပြီးရင်ပြည်တွင်းထုတ်လုပ်သူတွေနဲ့ကြားမှာတဟဆာတာဖြစ်အောင်ကျွန်တော်တို့ခေါ်တော့ဗျာဒီတောင်မူးကွင်းဆက်ကြောင်းတွေရှားမှာအဟရရှိတယ်။ဥပမာပြင်ကျွန်တော်တို့တောင်သူနဲ့ကုံတယ်နဲ့ရှားမှာအဟရှိတယ်။ကုံတယ်နဲ့ဒီစားသုံးကုံထုတ်လုပ်တဲ့ဆက်ယုံတွေရှားမှာအဟရှိတယ်။ပြီးရင်အဲဆက်ယုံတွေနဲ့ကျွန်တော်တို့တင်ပို့သူတွေရှားမှာအဟရရှိတယ်။ဒီအဟတွေကိုအစိုးရကစနစ်တကျအားပေးဖြည့်ဆည်းပေးပို့လဲလို့တော်လို့အစိုးရကိုနှိုက်ကလည်းဝင်ပြီးရင်းနှီးမြှုပ်နှံမှုလိုတယ်ဆိုပြီးတော့အခုဒါအာရှဖွံ့ဖြိုးရေးဘဏ်ကလည်းပြောသွားတာပေါ့နော် investment ကဒီ public investment ပေါ့နော်ဒီပြည်တွင်းရင်းနှီးမြှုပ်နှံမှုအစိုးရကဥဆောင်ပြီးရင်းနှီးမြှုပ်နှံမဲ့လုပ်ငန်းတွေကပုံပြီးအရေးကြီးတာတယ်ပေါ့
မြန်မာအစိုးရကိုစားဒီနေ့အခမ်းအနားကိုတက်ရောက်လာတဲ့စီးပွားရေးနဲ့ကုတန်းရောင်းဝယ်ရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးအောင်စိုးကတော့အစိုးရအနေနဲ့ကုန်ပစ္စည်းထုတ်လုပ်မှုနဲ့ဝန်ဆောင်မှုစရဲကဏ္ဍခုနှစ်ခုမှာဝင်ငွေတိုးလာအောင်လုံဆောင်ပေးနေကြောင်းပြောကြားခဲ့ပါတယ်။ဒါအပြင်ဒီဆွေးနွေးပွဲကတဆင့်မြန်မာနိုင်ငံအနေနဲ့တခြားနိုင်ငံတွေရဲ့အတွေ့အကြုံ၊သင်ခန်းစာတွေကိုလေ့လာပြီးစိန်ခေါ်မှုတွေကိုရင်ဆိုင်နိုင်လိမ့်မယ်လို့မျှော်လင့်ကြောင်းဦးအောင်စိုးကပြောပါတယ်
။ We hope that this forum is an opportunity to discuss comments.
အားရတဲ့တစ်ခုလုံးရင်ဆိုင်ရမယ့်ကမ္ဘာလုံးဆိုင်ရာစီးပွားရေးစိန်ခေါ်မှုတွေကိုရင်ဆိုင်နိုင်မယ့်နည်းလမ်းတွေကိုဒီခါနောက်မှာဆွေးနွေးနိုင်လိမ့်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်။မြန်မာနိုင်ငံကဥစားပေးလှုပ်ဆောင်နေတဲ့ကုန်သွယ်ရေးနဲ့စီးပွားရေးဆိုင်ရာမူဝါဒတွေအရအနာဂတ်မှာရင်ဆိုင်ရနိုင်တဲ့စင်ခုံမှုတွေကိုဘယ်လိုရင်ဆိုင်ရမလဲဆိုတာနဲ့ပတ်သက်လို့တခြားအာရှနိုင်ငံတွေစီကသင်ခန်းစာတွေရယူနိုင်လိမ့်မယ်လို့မျှော်လင့်ပါတယ်
။ဒီအခမ်းအနားကိုတော့ဒီကနေ့အောက်တိုဘာ22ရက်ကနေမနက်ဖြန်23ရက်ထိနှစ်ရက်ကြာကျင်းပမှာဖြစ်ပြီးကဏ္ဍအလိုက်အုပ်စုတွေခွဲပြီးဆွေးနွေးနေကြတာဖြစ်ပါတယ်။ဒီကနေ့ဆွေးနွေးပွဲမှာအိန္ဒိယကိုမြန်မာဘက်ကတင်ပို့နေတဲ့ပယ်မျိုးစုံကိစ္စပါဝင်ပြီးမနက်ဖြန်မှာတော့လူခွင့်ရေးအဖွဲ့ကြီးဖိအားပေးတောင်းဆိုနေကြတဲ့ EU ကိုတင်ပို့နေတဲ့ရေထွက်ကုန်တွေအပေါ်အထူးကုန်သွယ်ဝင်ရှုပ်သိမ်းဖို့ဆွေးနွေးကြမှာပါအခုကျင်းပနေတဲ့ဆွေးနွေးပွဲမှာနိုင်ငံတကာဈေးကွက်ကြီးတွေကိုတင်ပို့နေတဲ့အိန္ဒိယနဲ့တရုတ်နိုင်ငံအပြင်တခြားအာရှနိုင်ငံတချို့ကပညာရှင်တွေကိုဖိတ်ကြားခဲ့ပါတယ်
ကိုဇော်ထပ်ပါရှင်ခုတော့နိုင်ငံတကာသတင်းဆောင်မတွေဖက်ဆက်ရအောင်ပါဂျပန်ဧကရာဓိပတိနာရိုဟီတိုကသူ့အနေနဲ့ချီးမားလာတဲ့နိုင်ငံတာဝန်ကိုထမ်းဆောင်ဖို့ကြိုတင်ပြင်ဆင်ခဲ့တယ်လို့နိုင်ငံအတွက်စံနမူနာကောင်းဖြစ်အောင်တာဝန်ထမ်းဆောင်သွားမယ်လို့နန်တက်ပွဲမတိုင်ခင်မှာပြောကြားခဲ့ပါတယ်အော်တိုဘာလ22ရက်နေ့ဒီကနေ့မှာကျင်းပတဲ့အသက်59နှစ်အရွယ်ဂျပန်ဧကရာဓိပတိနာရိုဟီတိုရဲ့နန်တက်ပွဲတပင်ကိုမြန်မာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောအောင်ဆန်းစုကြည်အပါအဝင်နိုင်ငံပေါင်း100ကျော်ကခေါင်းဆောင်တွေနဲ့ဂုဏ်သရရှိဧည့်သည်တော်တွေတက်ရောက်ခဲ့ကြတာပါမိုင်းအင်ဂျင်နိုင်ကတင်ပြထားပါတယ်ရှင်
ဒီကနေ့ဂျပန်နိုင်ငံမှာကျင်းပမဲ့ Egret The နန်းတက်ပွဲအခမ်းအနားအတွက်ကုန်ကျစရိတ်ဂျပန်ယန်ငွေ16ဘီလီယံထက်မနည်းသုံးစွဲဖို့ခန့်မှန်းထားပါတယ်။ဒါ့အပြင်အခုလိုနန်းတက်ပွဲအခမ်းအနားပြုလုပ်မဲ့အင်္ဂါနေ့ကိုဂျပန်နိုင်ငံရဲ့အများပြည်သူအားလည်းရဲ့အဖြစ်လဲအစိုးရကသတ်မှတ်ထားတာပါ။အသက်85နှစ်အရွယ်ခမဲရော Egret Hall အကီဟီတိုထီနန်ဆွလွတ်ပြီးတဲ့နောက်2019မေလ1ရက်နေ့ကတည်းကအေဂရစ်သစ်နာရူဟီတိုဖြစ်ထီနန်အရိုက်ရာကိုဆက်ခံထားပြီးဖြစ်ပါတယ်။အခုအောက်တိုဘာလ22ရက်နေ့မှာတရားဝင်နန်းတက်ပွဲအခမ်းအနားကိုပြုလုပ်တာပါသူ့ကို1960ခုနှစ်ဖေဖော်ဝါရီလ23ရက်နေ့မှာမွေးဖွားခဲ့ပါတယ်သူ့ရဲ့ခမဲတော်နဲ့မေတော်ဟာအိရှေ့ဇန်မင်းသားနဲ့ကျင်းရတော်အဆင့်ရှိနေချိန်မှာနာရူဟီတိုကိုတားယောက်ကြားလေးအကြီးဆုံးအဖြစ်မွေးဖွားခဲ့တာဖြစ်ပါတယ်ခမဲတော်အေဂရီဟောင်းအကီဟီတိုဟာ1989ခုနှစ်ဇန်နဝါရီလ9ရက်နေ့မှာဂျပန်ထီနန်အရိုက်အရာကိုဆက်ခံပြီးတဲ့နောက်2019ဧပြီလ30ရက်နေ့မှာထီနန်ဆွခဲ့ပြီးတားဖြစ်သူအိရှေ့မင်းသားနာရူဟီတိုကိုထီနန်အရိုက်အရာလွှဲပြောင်းပေးခဲ့ပါတယ်။ခမဲတော်ထီနန်ဆွလွတ်ဖို့ပြင်ဆင်နေပြီလို့2016ခုနှစ်ခေတ်ကကြေညာခဲ့ခြင်းကစပြီးသူ့အနေနဲ့ထီနန်အရိုက်အရာကိုလွှဲပြောင်းဆက်ခံဖို့အသင့်ပြင်ဆင်ခဲ့ကြောင်းအေဂရစ်သစ်နာရူဟီတိုကနန်းတက်ပွဲမတိုင်ခင်မှာအခုလိုပြောကြားခဲ့ပါတယ်
။平成28年8月8日2019
年オーガラ年始にがティナスロットマンとエグリップメイゴンပြောကြားပြီးကလေးကကြီးမားတဲ့တာဝန်တွေကိုထမ်းဆောင်ရရမယ်ဆိုတာကိုကျွန်တော်ကြိုတင်ပြင်ဆင်ခဲ့ပါတယ်။ကျွန်တော်အမြဲပြောခဲ့သလိုအဂရစ်နဲ့အဂရစ်မီဘီယာတို့ရဲ့ဂျူပန်အာထုံမှုတွေအပါအဝင်အလုပ်ကြိုးစားမှုအပေါ်မှာတံပိုးထားလေးစားပြီးကျေးဇူးတင်မိကြောင်းကျွန်တော်ပြောပြရစီ။
ဒါပြင်ဧကရစ်သစ်အနေနဲ့ဂျပန်နိုင်ငံအတွက်အကောင်းဆုံးနမူနာအဖြစ်တာဝန်ကျေပွန်အောင်ထမ်းဆောင်သွားမှာဖြစ်တယ်လို့လည်းဧကရစ်နာရူဟီတိုကပြောပါတယ
်これからのことを思うとと
てもနာဂတ်ကိုစဉ်းစားမိတိုင်းလေးနဲ့တည်ကြည်မှုကိုကျွန်တော်ခံစားမိပါတယ်ဒါပေမဲ့လည်းကုကုကိုအမြဲတိုးတက်အောင်လှုပ်ဆောင်နေတယ်လို့ပြည်သူတွေအတွက်ဆူတောင်းမြတ်တာပို့တာမှုကိုလည်းဆက်လက်ထိန်းသိမ်းထားမှာဖြစ်ပြီးဧကရစ်နဲ့ဧကရစ်မီဘီယာတို့ရဲ့အောင်မြင်မှုတွေကိုစိတ်မှအမြဲမှတ်သားထားမှာဖြစ်ပါတယ်အီဂရစ်နဲ့အီဂရစ်မီဘီယာတို့ဆောင်ရွက်ခဲ့တဲ့လမ်းတိုင်းနိုင်ငံအတွက်တာဝန်ထမ်းဆောင်မှုကျွန်တော်အမြဲပဲအစဉ်သင့်ဖြစ်နေမှာဖြစ်ပြီးပျော်ရွှင်မှုနဲ့စိတ်မကောင်းဖြစ်မှုတွေကိုလည်းပြည်သူတွေနဲ့အတူမျှဝေခံစားပြီးနိုင်ငံရဲ့စံနမူနာဖြစ်အောင်ပြုမှုလှုပ်ဆောင်သွားမှာဖြစ်ပါတယ်
။အီဂရစ်တဲ့နာရူဟီတိုနဲ့အသက်55နှစ်အရွယ်အီဂရစ်မီဘီယာမာဆာကိုတို့မှာအသက်18နှစ်အရွယ်တမီးတော်မင်းသမီးအိုက်ကိုတယောက်ပဲမွေးဖွားခဲ့တာဖြစ်ပါတယ်။နာရူဟီတိုဟာဂျပန်ထီးနန်းအရိုက်အရာတွေထဲမှာအောက်စဖို့တက္ကသိုလ်ကဘွဲ့ရခဲ့တဲ့ပညာတတ်တဦးအနေနဲ့ကိုပိုင်အတွေးခေါ်နဲ့အုပ်ချုပ်မဲ့ပုံမျိုးရှိတယ်လို့အများကခန့်မှန်းထားပါတယ်။ဒါ့အပြင်နာရူဟီတိုဟာဂျပန်ဧကရစ်သမိုင်းမှာပထမဆုံးခေတ်ပညာတတ်နိုင်ငံခြားဘွဲ့ရခဲ့သူတဦးဖြစ်ပါတယ်။သူ့အနေနဲ့ခမဲတော်ရဲ့အတွေ့အကြုံနဲ့ဧကရစ်သက်တမ်းတစ်လျှောက်လုံးရခဲ့တဲ့ဂျပန်ပြည်သူတွေရဲ့ချစ်ခင်လေးစားထောက်ခံမှုမျိုးလို့နာရူဟီတိုအနေနဲ့ဆက်လက်အမွေဆက်ခံဖို့စ조사ရမှာဖြစ်တယ်လို့ကျွမ်းကျင်သူတွေကသုံးသပ်ပါတယ်။အေဂရစ်သစ်နာရူဟီတိုရဲ့ညီဖြစ်သူအသက်53နှစ်အရွယ်မင်းသားအာကီရှိနိုနဲ့သူ့မိသားစုကိုတော့ဂျပန်ရှေးရိုးဆွဲဝါဒီတွေကပိုးပြီးကြိုက်နှစ်သက်ကြောင်းမင်းသားရဲ့ဇနီးဖြစ်သူကီကိုဟာဂျပန်ရှေးရိုးရာအတိုင်းကြင့်ကြံနေထိုင်သူဖြစ်ပြီးသူတို့မှာအသက်73နှစ်အရွယ်သားရောဟီဆာဟီတိုတဦးရှိပြီးဂျပန်ထီးနန်းအမွေဆက်ခံဖို့ဒုတိယမြောက်မှာရှိနေတဲ့ဖခင်ဖြစ်သူမင်းသားအာကီရှိနိုပြီးရင်သူဟာသုံးနေရာမြောက်မှာရှိနေသူဖြစ်ပါတယ်
။မအင်ဂျင်နိုင်ပါရှင်ခုတော့ဆီးရီးယားဘက်ကစီရီပတိပခသတင်းဖက်ဆက်ရအောင်ပါ။အမေရိကန်သမ္မတဒိုနယ်ထရမ့်ရဲ့ညွန်ကြားချက်နဲ့ဒေသရင်းကတပ်ဖွဲ့တွေရုတ်သိမ်းနေရမှာဆီးရီးယားအရှေ့မြောက်ပိုင်းကအမေရိကန်တပ်ဖွဲ့တွေဟာအီရတ်နိုင်ငံထဲတနင်္လာနေ့ကထွက်ခွာသွားကြပါတယ်။ဆီးရီးယားကလည်းအမေရိကန်တပ်တွေထွက်သွားမယ်ဆိုရင်အဲ့ဒီလက်ဟာသွားတဲ့နေရာမှာရုရှားလိုတိုင်းပြည်တွေကဝင်ရောက်လာနိုင်တယ်လို့သုံးသပ်သူတွေကယူဆနေပါတယ်။ဆီးရီးယားအနာဂတ်ဘယ်လိုဖြစ်မလဲဆိုတာနဲ့ပတ်သက်လို့ရုရှားသမ္မတဗလာဒီမီယာပူတင်ဟာတူရကီသမ္မတရာစစ်တယ်ယစ်အာရဝါနဲ့အင်္ဂါနေ့မှာတွေ့ဆုံဆွေးနွေးဖို့စီစဉ်ထားပါတယ်။ PO အတင်းထောက်စင်းနေစင်းရဲ့ဆောင်းပါးကိုကိုတာညုံကပြောပြထားပါတယ
်။ဆီးရီးယားမြောက်ပိုင်းကနေပြီးတော့အီရတ်ကိုထွက်ခွာမဲ့အမေရိကန်စစ်ရင်နံဖြတ်သွားစင်မှာကက်ရက်သားတွေကဒီရုတ်သွားတဲ့တပ်တွေကိုအာလူးသီးတွေနဲ့ပစ်ပေါက်အော်ဟစ်ကြပါတယ်။အမေရိကန်လူလိန်တွေထွက်သွားဆိုပြီးတော့အချို့ကအော်ဟစ်ပါတယ်။သမ္မတဒေါ်နယ်ထရမ့်ကတော့အခုလိုမျိုးတက်ရုတ်တဲ့အပေါ်မှာခုခံပြောဆိုနေပါတယ်။အမေရိကန်ရဲ့ရေရှည်မဟာမိတ်ဖြစ်ခဲ့တဲ့ကက်တွေကိုတပ်ဖြတ်ဖို့တူရကီရဲ့လက်ထက်ကိုထိုးပစ်လိုက်တဲ့လို့ရဆိုပြီးတော့ဒီမိုကရက်တီရောရီပပ်ဘလစ်ကန်တွေကပါဝေဖန်နေကြတာပ
ါ We're working with the Kurds. We have good relationship with the Kurds. But we never agreed to
Kurds တွေနဲ့ကျွန်တော်တို့ဒူတွဲလုံနေပါတယ် Kurds တွေနဲ့ဆက်ဆံရေးကောင်းရှိပါတယ်ဒါပေမဲ့ Kurds တွေကိုအကောက်ွယ်ပေးရမယ်လို့ဘယ်တော့မှကျွန်တော်သဘောမတူခဲ့ပါဘူးသူတို့အတွက်3နှစ်ခွဲ4နှစ်လောက်ကျွန်တော်တို့တက်ခဲ့ပါတယ်ဒါပေမဲ့ Kurds တွေကိုအကောက်ွယ်ပေးရမယ်ဆိုပြီးဘယ်တော့မှသဘောမတူခဲ့ပါဘူး
အခုလိုမျိုးဆီးရီးယားကနေပြီးတော့အမေရိကန်တပ်တွေရုတ်ချင်းတက်ရုတ်လိုက်တာကြောင့်မလို့အမေရိကန်ပေါ်မှာသူ့မဟာမိတ်တွေရဲ့ယုံကြည်ကူးစားမှုထိခိုက်စေတယ်လို့လွှတ်တော်အမတ်တော်များများကပြောနေပါတယ်။ Center for American Progress က Brian Catullus လိုမျိုးနိုင်ငံရေးသုံးသပ်သူတွေကလည်းဒါကိုသဘောတူပါတယ
်။ Many around the region from Saudi Arabia to Israel to Jordan are looking very closely at
Sorry Arabia ကနေ Israel Jordan တို့အထိဒေတာတဟွန်းကကတ်တွေနဲ့ပတ်သက်လို့အမေရိကန်လုံရက်တွေကိုအသေးစိတ်စောင့်ကြည့်နေပါတယ်။သူတို့ဟာ ISIS စစ်သွေးကြွတွေကိုနှိမ်နင်းရမှာရှေ့တန်းကတိုက်ပွဲဝင်နေသူတွေဖြစ်ပါတယ်။ဒီအခြေအနေကိုသင်ခန်းစာယူပြီးအမေရိကန်ဆိုတာဘလို့မှယုံစားလို့မရတော့ဘူးလို့ပြောကြပါလိမ့်မယ်
။အခုလိုအမေရိကန်တပ်တွေရုတ်သိမ်းသွားတဲ့အတွက်အဓိကအကျိုးမြတ်ရမယ့်သူကတော့ Russia ဖြစ်လိမ့်မယ်လို့ Center of Strategic and International Studies နိုင်ငံတကာလေ့လာရေးသုတေသနအဖွဲ့က Bulent Alariza ကပြောပါတယ်။
If the US withdraws troops and thus reduces its
influence in the region, American troops will be withdrawn from the region. This is something that will be difficult to achieve. This will not be easy to achieve. Russia is the main target. 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 Putin is the main target. This will be difficult to achieve.
စီးရီးယားမှာဘာဆက်လုံမလဲဆိုတာနဲ့ပတ်သက်ပြီးတော့ရုရှားသမ္မတပူတင်နဲ့တူရကီသမ္မတတို့အခုအင်္ဂါနေ့မှာတွေ့ဆုံဖို့ရှိနေပါတယ်။ရုရှားအနေနဲ့တူရကီကိုဘယ်လိုကင်တွယ်မလဲဆိုတာစိတ်ဝင်စားစရာဖြစ်တယ်လို့ Brian Catullus ကမြင်ပါတယ
်။ The thing I'm interested in seeing in this meeting is whether Putin tries to
ကျွန်တော်စိတ်ဝင်စားတဲ့အပိုင်းကတော့ဒီစည်းဝေးမှာပူတင်အနေနဲ့အာဒိုဝါနဲ့တူရကီကိုဘယ်လိုကင်တွယ်မလဲဆိုတဲ့ကိစ္စပါ
။အခုလပိုင်းအတွင်းမှာပဲတူရကီနဲ့ရုရှားကြားမှာနီကတ်ဆက်ဆံပူးပေါင်းမှုတွေရှိနေပါတယ်။တူရကီဟာပြီးခဲ့တဲ့ဇူလိုင်လတုန်းကရုရှားစီကနေပြီးတော့ S-400 ဒုံးလက်နက်စနစ်တွေဝယ်ယူလာကြောင်းမလို့အမေရိကန်ကဒေါသဖြစ်စေပြီးတော့တူရကီပေါ်မှာအမေရိကန်ကအရေးယူလာမဲ့လာလာတွေလည်းတိုးလာစေပါတယ်ခင်ဗျာ
ကိုသားညုံပါရှင် VOA ကနေထုတ်လွှင့်ပေးနေတဲ့နေစဉ် TV သတင်းလောအစီအစဉ်တွေကိုအခုထုတ်လွှင့်နေတဲ့ညနေပိုင်းရေဒီယိုအစီအစဉ်ပြပချင်း9နာရီမှာ Intel Set 17နဲ့ Mia Set 3ဂျူရူတွေကနေတိုက်ရိုက်ဖန်ယူကြည့်ရှုနိုင်ပါတယ်ဒါနဲ့မကတိုက်ရိုက်ထုတ်လွှင့်ချင်းတဲ့တပြေးညီ VOA ရဲ့ Internet ဆာမျက်နှာဖြစ်တဲ့ burmese.vonews.com မှာကြည့်ရှုနိုင်သလို VOA ရဲ့ YouTube Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်စင်နိုင်ပါတယ်ခုတော့ကြာရှည်နေတဲ့အချိန်တွင်တည်ရင်အချင်းချုပ်ကမှအေသနာကျော်ကပြောပြပေးပါအောင
်ဆီးရီးပြည်ပခါတွေဖြစ်နေတဲ့ဆီးရီးယားနိုင်ငံအရှေ့မြောက်ပိုင်းကနေပြီးတော့ Gas တပ်ဖွဲ့တွေဆက်ပြီးတော့ဆုတ်ခွာပေးနေပြီမလဲအမေရိကန်နဲ့တူရကီကြားရယူထားတဲ့ပြစ်ခတ်ရက်စဲရေးသဘောတူညီမှုတက်တန်းကုံဆုံးသွားတာနဲ့တူရကီကစစ်စင်ရေးတွေပြန်ပြီးတော့စမယ်လို့တူရကီသမ္မတ Recep Tayyip အာဒိုဝန်ကဒီကနေ့အင်္ဂါနေ့မှာပဲပြောသွားခဲ့ပါတယ်။အော်တိုဘာလကုန်မှာတွေ့ဆုံမဲ့ဆီးရီးယားဖွဲ့စည်းပုံအခြေခံဥပဒေကော်မတီအနေနဲ့ခိုင်မာတဲ့တိုးတက်မှုဖြစ်တွန်းအောင်ဘယ်လိုလှုပ်ဆောင်နိုင်မလဲဆိုတာရုရှားသမ္မတနဲ့ဆွေးနွေးမယ်လို့ရုရှားကနိုင်ငံတော်ခီးစဉ်မသွားခင်မှာမစ္စတာအာဒိုဝန်ပြောသွားခဲ့ပါသေးတယ်။ကနေဒါနိုင်ငံအထွေထွေရွေးကောက်ပွဲမှာလက်ရှိအာဏာရ Liberal Party ကအမတ်နေရာလုံလုံလောက်လောက်ရလိုက်ပြီးတော့နောက်မှာတော့လက်ရှိဝန်ကြီးချုပ် Justin Trudeau အနေနဲ့ဒုတိယသက်တမ်းဆက်ပြီးတော့အုပ်ချုပ်권ရသွားပါတယ်။ရွေးကောက်ပွဲအနိုင်ရအောင်ကိုဝန်ကြီးချုပ်ကဒီကနေ့အစောပိုင်းမှာပဲကြေညာသွားတာပါ။American ဒုသမ္မတဟောင်း Joe Biden နဲ့တားဖြစ်သူတို့အကြောင်းစုံစမ်းစစ်ဆေးပေးဖို့ Ukraine အစိုးရကိုဖိအားပေးပြီးတော့ Ukraine ကိုပေးမဲ့ American ရဲ့အကူအညီတွေသမ္မတ Donald Trump ဆိုင်းငံ့ခဲ့တဲ့ကိစ္စနဲ့သမ္မတကိုအရေးယူဖို့အောက်လွှတ်တော် Democrat အမတ်တွေစုံစမ်းစစ်ဆေးနေတာဒီကနေ့မှာတော့ Ukraine ဆိုင်ရာ American တန်မတ်ဟောင်းလွှတ်တော်မှာမေးမြန်းစစ်ဆေးခံရမှာဖြစ်ပါ၏ဂျပန်နိုင်ငံမှာတော့ Akira Naruhito ဟာဒီကနေ့အောက်တိုဘာလ22ရက်နေ့မှာပဲဗိသိက်ခံနန်းတက်ပွဲကိုရှေ့အစဉ်လာတိုင်းကျင်းပခဲ့ပါ၏ဒုတိယကမ္ဘာစစ်နောက်ပိုင်းပထမဦးဆုံးဂျပန်အီဂရစ်ဖြစ်လာတဲ့သူဖြစ်ပါရဲ့ရှင
်။တရင်အချင်းချုပ်ကမအေတနာကျော်ကျင်းညာတော်တာပါ။ဒီညနေ့အစီအစဉ်ထုတ်လို့ရမှုကမခင်ဖြူတွေ့ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Patrick Dia ဖြစ်ပါတယ်။ VOA American အသံညဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00 ထိလိုင်းဒိုမီတာ25 30နဲ့51နဲ့လိုင်းလာမီတာ190တို့ကနေဖတ်တိုက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါပါ။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျေးဇူးရှင်လာပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျွန်မနန်းလာပါ
This program has come to you from the Voice of America, Washington. From Washington, this is